Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇူလိုင်လ12ရက်တနင်္လာနေ့ညပြည်ဝမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30မိနစ်နဲ့လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုပြည်ဝမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါလိမ့်ခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မူအဖြစ်ကျွန်တော်ဇော်ဝင်လိုက်ကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအတံမင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အမှုတချို့ကိုဒီကနေ့ထပ်မံကြားနာဆက်ဆီးခဲ့တာမှာနောက်ထပ်ဆွဲချက်အသစ်တွေတင်လိုက်တာနဲ့အတူ
ဒေါ်သန်းကြီးကတော့ဆိုးရည်နေပေါ့ဗျာ။အဲ့တော့အဲ့ဒီဥပဒေကိုသူကလူကြီးကပဲလူကြီးကိုအချင်းကြီးဒီကိုဝိုင်းဝန်းပြီးတော့ညီညီညံ့တဲ့တော်လာကြဖို့ပဲဖြစ်တော့ပဲနေတယ်လို့သူကပြောတယ်ဗျာ။ဒါမှလည်းဦးဝင်းမြင့်ရယ်
လက်ရှိမြန်မာနိုင်ငံမှာအရှိန်အဟိမ်ဖြစ်ပေါ်နေတဲ့ကိုဗစ်တက်တရားလိုင်းအပေါ်ဆွေးနွေးနေကြောင်းဒေါက်ဆန်းစုကြည်ရဲ့ပြောကြားချက်နဲ့အတူသတင်းပေးပို့ချက်ကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့မြန်မာနိုင်ငံအတွင်းကကိုဗစ်လူနာတွေအောက်ဆီဂျင်ရဖို့အခက်အခဲရှိနေကြတဲ့အခြေအနေနဲ့စစ်ကောင်စီဘက်ကလည်းအောက်ဆီဂျင်ရဖို့ကြိုးပမ်းနေတဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာကြာကြေးလုံခြုံရေးအတွက်အရသားတွေကိုစစ်တင်နာပို့ချပေးထားကြောင်းစစ်ကောင်စီကပြောလိုက်တာနဲ့အတူလက်ရှိနိုင်ငံရေးပြောင်းလဲမှုတွေအပေါ်ပြည်တွင်းမှာရှိနေကြတဲ့ရွှေကြာဒုက္ခတွေရဲ့အမြင်သဘောထားစတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးတော့ပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့သတင်းတောက်မတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်ပေးတော့ပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်ခွန်ညိုနဲ့အလိမ္မာတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာပြီးသေဆုံးနှုန်းလဲများလာတဲ့အတွက်ဖမ်းဆီးထံနေရတဲ့ဒေါအောင်ဆန်းစုကြည်ကမြန်မာလူထုအတွက်စိုးရိမ်ပူပန်နေတယ်လို့ရှေ့နေဖြစ်သူကပြောပါတယ်။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်လူထုအချင်းချင်းညီညွတ်ဖို့ပန်ကြားတယ်လို့လည်းရှေ့နေဦးခမောင်စောကပြောပါတယ
်။ဒေါအောင်ဆန်းကြီးကတော့ထောက်ဆိုးရည်နေပေါ့ဗျာ။အဲ့တော့အဲ့ဒီဥစ္စာကိုလူထုကပဲကိုအချင်းချင်းဝိုင်းဝန်းပြီးတော့ဟိုဟာညီညီညွတ်ညွတ်နဲ့တွန်းလှန်ကြဖို့ပဲဖြစ်တော့ပဲနေတယ်လို့သူကပြောတယ်။တော်တော်များများဝင်နေရတယ်သူအဲဆူတောင်းတဲ့အကြောင်းသူအဲနေတိုင်းမြစ်တာပူတဲ့အကြောင်းအဲ့ဒါကိုပြောတော့ပါပဲသူက
နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးကလေးကဖမ်းဆီးထိန်းသိမ်းခံထားရပြီးတဘာဝဘေးလံစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအပါအဝင်စွဲချက်တော်များများနဲ့ရင်ဆိုင်နေရပါတယ်COVID-19 နဲ့သေဆုံးမှုနှုန်းနေ့စဉ်မြင့်တက်လာနေတာကြောင့်ရန်ကုန်နဲ့ပဲခူးတိုင်းတွေမှာအင်ဂျင်မထွက်ဖို့ကန့်သတ်မှုကိုဒီကနေ့ဇူလိုင်လ12ရက်နေ့ကစပြီး18မြို့နယ်မှာထပ်တိုးထားပါတယ်။ဒါကြောင့်နိုင်ငံတော်ဝန် Stay at home အိမ်မှာပဲနေကြဖို့ကန့်သတ်တဲ့မြို့နယ်ပေါင်း60ကျော်သွားပါပြီ။လက်ရှိအချိန်တွေမှာအောက်ဆီဂျင်အချိန်မီမရတာနဲ့လုံလောက်မှုမရှိတာတွေကြောင့်သေဆုံးရတဲ့ COVID လူနာတွေများလာနေတဲ့အကြောင်းအကူအညီပေးနေတဲ့စေတနာဝန်ထမ်းတွေနဲ့ကျန်းမာရေးကျွမ်းကျင်သူတွေကပြောကြပါတယ်။ COVID-19 ရောဂါတွေအတွက်အောက်ဆီဂျင်ရှားပါတဲ့အခက်အခဲတွေကြုံနေရတဲ့အချိန်မှာပုဂ္ဂလိကအောက်ဆီဂျင်စက်ရုံတွေကိုထုတ်လုပ်ခွင့်ပိတ်ပင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုတချို့စက်တွေကိုစီးပွားကူးတိုင်းဝန်ကြီးဌာနကတွင်းခွင့်မပေးဘူးဆိုတဲ့သတင်းတွေထွက်နေတာနဲ့ပတ်သက်လို့လည်းမဟုတ်မှန်တဲ့အကြောင်းစစ်ကောင်စီဘက်ကညှင်းဆိုထားပါတယ်။အောက်ဆီဂျင်နဲ့ပတ်သက်ပြီးပုဂ္ဂလိကပိုင်ဆိုင်မှုတချို့ကန့်တက်ကကိုတော့စစ်ကောင်စီဘက်ကဝန်ခံပြောဆိုထားပြီးဒါဟာလိုအပ်ချက်အရလုပ်တာဖြစ်တယ်လို့ခြေပါပြောဆိုထားပါတယ်ရှင်။အိန္ဒိယမှာနေ့စဉ်ကိုဗစ်ကူးစက်နှုန်းတနင်္လာနေ့က4,000အောက်ကိုကျသွားပြီးဒီကနေ့တနင်္လာနေ့မှာလည်း24နာရီတွင်ပိုးတွေ့တည်ပြုလူနာ 38,145 ရောက်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တောင်ကိုရီးယားမှာတော့တနင်္လာနေ့မှာတည်ပြုလူနာသစ် 1,100 အထိတိုးလာတာကြောင့်ကူးစက်မှုအသစ်တွေပြန့်နှံ့မှုထိန်းချုပ်နိုင်ဖို့မြို့တော်ဆိုးနဲ့အနာဝန်ကျင်ဒေသတွေမှာကန့်သတ်တာမြင့်ချက်သစ်တွေချမှတ်ခဲ့ပါတယ်။ယူဂန်ဒါနိုင်ငံဝန်ကြီးခရစ်ဘာယွန်မွန်စီကတော့သူတို့တိုင်းပြည်မှာကိုဗစ်ကာကွယ်ဆေးဝယ်ဖို့ပိုက်ဆံရှိပေမဲ့အနောက်နိုင်ငံတွေဟာသူတို့နိုင်ငံသားတွေအတွက်ပဲအလေးထားနေကြပြီးအာဖရိကနိုင်ငံသားတွေအတွက်ဂရုမစိုက်တာကြောင့်ဆေးဝယ်ဖို့အခက်တွေ့နေတယ်လို့ပြောလိုက်ပါတယ်။ချမ်းသာတဲ့နိုင်ငံကြီး10ခုမှာပဲလူဦးရေရဲ့80ရာခိုင်နှုန်းကိုကာကွယ်ဆေးအပြည့်ထိုးပေးနိုင်ပြီးဒါကိုကျန်တဲ့ကမ္ဘာဒေသအများစုကစောင့်ကြည့်နေကြရယုံသာရှိနေသေးတဲ့အကြောင်းဒါဟာကာကွယ်ဆေးရရှိမှုမမျှတာတာတရားမမျှတာတာတွေကိုတွေ့မြင်နေရတာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကလည်းပြောခဲ့တာပါကမ္ဘာတစ်လောကနိုင်ငံတွေကိုယ့်ပြည်သူတွေကိုကာကွယ်ဆေးရဖို့အသေးစံကြိုးစားနေကြတဲ့အချိန်မှာယောဂကာကွယ်မှုစွမ်းရည်မြင့်တဲ့အနေနဲ့တတိယတစ်ချိန်ထပ်တူပြီးကာကွယ်ဆေးထိုးဖို့စဉ်းစားချိန်တန်ပြီလို့ဖိုက်စာကာကွယ်ဆေးကုမ္ပဏီကြီးကပြောပါတယ် Now, Emily, American Yoga Kusamu, Tain Chok, Gagwe, Yibu Tana, CDC, Ne, Asadane, Siwa Koke Tana, FT, Irogaro, Akuti, American Pizuri, Ne, Gagwe, Naglon, Tatu, Bibu, Lu, Adelo, Miusa, Dejan, Piovaration. Europa, Alayaki, Tadureha, Kabam Yapet and Didarima, Dinito, Lulu Lalaki, Dwalagon Yara Melo, Nolingajavi, Me, Europa, Yetang Baima. India Masadrigate Delta Kusamian Bizam Yugwe, Corona Virus De, Jan and Kusam Mugo, Hantanaibu, Damichetti, Jambiro Chamelani Javare, Spain, Portuguese, Greece, Cyprus, and Malta Ruha, Dinisovanga, Kito Alagwen, Patamazon, Jampuin, Pigajare, Neng and Ripipime, Akuro, Atomiazon, Faisane, Estrazinica, Gawaziri, Apiwa, Tomatare, Alayaki, Tazurebo, Diwin Quint, Dininjaja, Fabian Tavare. ပြည်သူနဲ့ဂျာမနီတို့ကလည်းစပိန်နဲ့ပေါ်တူဂီနိုင်ငံတွေစီအာလယက်ခီမထွက်ကြဘူးပြည်သူတွေကိုသတိပေးထားပါတယ်။ဂျာမနီကဆိုရင်ညာနိုင်ငံတဲ့စိုက်ပရပ်စ်ကိုထပ်ချေလိုက်ပြီးကာဝဇီထုံးမထားတဲ့ဂျာမန်နိုင်ငံသားတွေအဲ့ဒီဒေသကပြန်လာရင်ကိုယ့်ဘာသာသိကြခွဲပြီးစောင့်ကြည့်ကြရမှာဖြစ်ပါတယ်။ဥရောပတိုက်တဲ့ကူးစက်မှုအသစ်တွေတိုးလာတဲ့အချိန်မှာတော့ပြီးခဲ့တဲ့သတင်းပတ်အတွင် ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းကတော့ဥရောပယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးကသတိပေးထားပါရစေ။
ရန်ကုန်မြို့အင်းစိန်အချင်းထောင်မှာဖန်စီခံထားရတဲ့NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီဝင်ဦးညာဝင်းဟာကိုဗစ်ကာယောဂါကူးစက်နေတဲ့အတွက်ရန်ကုန်စေယုံကြီးအထူးကူသဆောင် ICU
မှာမေပြော်မှာပဲရှိသေးတော့မနေ့ပြန်ပြီးမှာပဲအမဆရာစီတို့အားလို့ရအောင်ဆိုတော့ခိစာနေရလဲဂျုံကျင်းရအယုံမထုတ်ဘူးလေအနည်းနာနေရမထုတ်တာအဲ့တော့အမဆရာနဲ့တွေ့မှာပဲအစိုးတောင်းအကုန်ပြီးတော့မှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် NLDဗဟိုကော်မတီဝင်လက်ဖြင့်ပြောခွင့်ရသူလက်ဖြစ်တဲ့ဦးညာဝင်းကိုဖမ်းဆီးထားခဲ့ပြီးအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်မှုငားရငါခခွေနဲ့တရားစွဲထားတာပါ
ရှင်ရေမရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိမိုင်းထိုမီတာ19ကီလိုဟတ်တင်ငါ05တုံညမိုင်းထိုမီတာ25ကီလိုဟတ်တစ်တိရှိခွန်တုံညမိုင်းထိုမီတာ30နှင့်ကီလိုဟတ်
ကိုတုံတုံကနဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်တင်ငါ9:00ကနေထုတ်လွှင့်ပေးနေပါတယ်ရှင်။တနင်္ဂနွေနေ့ပြည်ရဲ့ဒေတာရင်သတင်းလာတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအလီမာပါ။ဟေးဒီနိုင်ငံမှာသမရအကျိုးဗနောင်းမိုးကြီးစလုတ်တန်ခံရပြီးနောက်လုံခြုံရေးအခြေအနေနဲ့တခြားလိုအပ်ချက်တွေကိုအကဲဖြတ်စစ်ဆေးဖို့အမေရိကန်ပြည်ထောင်စုကအဖွဲ့တစ်ဖွဲ့မနေ့ကဆ
သေးပါဘူး။ဟီလီမှာဖြစ်ပျက်နေတဲ့ဆိုရှယ်မူတွေနဲ့ကတောင်ကနေအနေအထားမှာအမေရိကန်ပြည်တော်စုအနေနဲ့လက်ရှိအနေအထားထက်ပိုးပြီးပါဝင်မယ်မပါဝင်ဘူးဆိုတဲ့ဆုံးဖြတ်ချက်တစ်စုံတရာမချခင်အခုစေလွှတ်လိုက်တဲ့အဖွဲ့ကသမ္မတဂျိုးဘိုင်ဒန်ကိုပြန်အစည်းအဝေးခံမယ်လို့အမေရိကန်အကြီးအကဲအရာရှိတူကရိုက်တာသတင်းဌာနကိုပြောပါရယ်။သမ္မတမိုဒီလှုပ်ရှားခံရပြီးတဲ့နောက်ဂျိုကြားပေါ်ပေါက်နေတဲ့ဟေဒီကအကြမ်းဖက်မှုတွေကိုနှိမ်နှင်းဖို့အမေရိကန်စစ်တပ်တပ်ဖွဲ့တွေဆစ်လုပ်သေးရေးဟေဒီဘက်ကစစ်ဆော့ပိုင်းကတောင်းဆိုထားတာကိုတော့အမေရိကန်ပြည်ထောင်စုကညင်ပယ်ထားပါတယ်။သမ္မတမိုဒီစာဖော်ဒိုပရင်စ်မျိုးတော့သူ့နေအိမ်မှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတနက်နဲ့ပြစ်တက်လှုပ်ရှားခံခဲ့ရတာပါ။ဒီလှုပ်ရှားမှုမှာအမေရိကန်နိုင်ငံသား9ဦးနဲ့ကိုလံဘီယာနိုင်ငံသား26ဦးပါဝင်ပတ်သက်နေတယ်လို့ဟေဒီရဲ့ဘက်ကဆွဆဲပြောဆိုထားပါတယ်။ဟေဒီအရေးအတွက်ဒေဗာရင်းကလက်တွဲဘက်နိုင်ငံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ညှိနှိုင်းသွားမယ်လို့အမေရိကန်အစိုးရဘက်ကပြောထားပါတယ်ရှင်။အာဖဂန်စစ်ပွဲကိုအဆုံးသတ်လိုက်ပြီးဆိုတဲ့သဘောနဲ့အာဖဂန်ကအမေရိကန်တပ်တွေကိုကြီးကြပ်တဲ့အမေရိကန်တပ်မှူးဗိုလ်ချုပ်ကြီးအော့စတင်မီလာဟာအခုဒီနေ့တနင်္လာနေ့မှာသူ့တာဝန်ကိုပြန်လည်ရုပ်သိမ်းမှာဖြစ်ပါတယ်။အာဖဂန်မှာအမေရိကန်တပ်တွေရုပ်သိမ်းနေတဲ့ချိန်ထဲမှာတော့တစ်ဖက်မှာဂျာလီဘန်တပုံတွေပြန်အရှင်ရအားကောင်းလာနေပါတယ်။အာဖဂန်ကအမေရိကန်တပ်တွေတည်ရှိမှုနောက်ဆုံးတရားဝင်သတ်မှတ်ထားတဲ့ဩဂတ်လ31ရက်နေ့မတိုင်ခင်ဗိုလ်ချုပ်ကြီးမီလာဟာအာဖဂန်မြေပြင်မှာအမေရိကန်တပ်တွေကိုကြီးကြပ်ရတဲ့ကျယ်လေးပွင့်တဲ့နောက်ဆုံးဗိုလ်ချုပ်ကြီးဖြစ်ပါလိမ့်မယ်။ အာဂါဆာတုံးစားတဲ့နေလုံးမဲ့တရားဝင်တက်ရောက်ခန္ဓာဟာအာဖဂန်နစ္စတန်မှာအမှုထမ်းခဲ့တဲ့အမေရိကန်စစ်မှုရဟောင်းတွေတက်ရောက်နိုင်ဖို့အခက်အခဲတွေရှိလာနိုင်ပါတယ်။ဒါတင်တာလီဘန်တွေကလယ်ညင်ထည့်သွင်းသိမ်းပိုက်မှုတွေရှိလာတာကြောင့်အနောက်နိုင်ငံတွေကြောထောက်နောက်ခံပေးထားတဲ့အာဖဂန်အစိုးရအနေနဲ့နိုင်ငံကိုစပ်ပြီးထိန်းထားနိုင်ပါမလားဆိုတာလည်းမရေမရရှိနေပါတယ်။ အမေရိကန်မရိန်းတပ်ဖွဲ့ဗိုလ်ချုပ်ကြီးကန်နီမက်ကန်ဂျီကတော့အာဖဂန်နစ္စတန်၊အီရန်နဲ့ဆီးရီးယားအပါအဝင်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုအမေရိကန်ရဲ့အနာဂတ်အကူအညီတွေပေးဖို့ခတ်ဘူးမျိုးစီသွားခဲ့ပါတယ်။တာလီဘန်နဲ့အာဖဂန်သမ္မတအက်စရက်ကန်ဒီအစိုးရကြားငြိမ်းချမ်းရေးသဘောတူညီချက်တစ်ခုနဲ့အဆုံးသတ်ဖို့မအောင်မြင်ခဲ့တဲ့အတွက်တာလီဘန်တွေဘက်ကစီရင်အရာဖြည့်ရှင် can jot on out and beat her day. After long joy to Puriga, any Niari go pinning and Kugambo, say by Tatare, look your way. Down Africa, the Maraha, Jacob Suma, a ball, Tamatari, Tama, Jibimu, a Yuga Winago, Diayungani, Dinit and Ilani, Janavari. Down Zuma go town and Tamadane Patalo, down Africa, Nangama, Sanapia Muri Piboni Bari. အသက်80ဆယ်ကိုနှစ်အရွယ်တမရဟောင်းဂျေကော့ဆူမာကိုဖွဲ့စည်းပုံဆိုင်ရာတရားရုံးကနေမြက်ွယ်ထောင်တဲ့အမိတ်ချမှတ်တာဟာမတင်လျော်ဘူးဆိုပြီးသူရှင်နေရီကတရားရုံးမှာအယူခံတင်တောင်းဆိုခဲ့တယ်လို့ရိုက်တာသတင်းကရေးပါတယ်။2018ခုနှစ်အထိတာဝန်ယူခဲ့တဲ့သူ့ရဲ့ကိုယ်နှစ်တာကာလတာဝန်ထမ်းဆောင်ခြင်းကာလအတွင်းလက်ပေးလက်ယူကိစ္စရင်းနဲ့ပတ်သက်ပြီးစွပ်စွဲချက်တွေကိုစစ်ဆေးခံဖို့မစ ဒီနေ့ကတော့ကျွန်တော်တို့ရဲ့စီးပွားရေးအပတ်အတွက်ကိုဗစ်19ရဲ့အပတ်တွင်းကတွားခဲ့ရပါတယ်။သူအချင်းစာနေချိန်မှာကိုဗစ်ကရောဂါကူးစက်ခံရနိုင်တယ်လို့လည်းသူရဲ့ရှင်းလင်းတွေကခြေပပြောဆိုပါတယ်။အာဖရိကသမ္မတဟောင်းစုမဟာသူ့ပေါ်ဆွဆွဲထားတာတွေကိုညှင်းဆိုခဲ့ပြီးစုံစမ်းမှုတွေကိုလက်ခံဖို့လည်းညှင်းခဲ့ပါတယ်။ တရုတ်နိုင်ငံရဲ့စိုက်ဘာလုံခြုံရေးလုပ်ငန်းကိုချဲ့တွင်မှုတုံးမြင့်ကြမဲ့စီမံကိန်းတစ်ခုကိုတနင်္လာနေ့မှာတရုတ်နိုင်ငံရဲ့နည်းပညာဝန်ကြီးဌာနကကြေညာခဲ့ပါတယ်။ဒီလုပ်ငန်းဟာအမေရိကန်ဒေါ်လာ30ရှစ်ဘီလီယံကျော်ကုန်ကျစရိတ်မဲ့လို့ရိုက်တာစတင်းဌာနကခန့်မှန်းထားပါတယ်။ဒီဒီကိုပဲကုမ္ပဏီကြီးရဲ့လုပ်ငန်းတွေကိုတင်ကြလိုက်ပြီးနည်းပညာဆိုင်ရာကိစ္စတွေမှာတရုတ်ကချ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
နောက်ဆုံးရသတင်းတွေကိုမှတ်ခွာညွှန်တဲ့အလိမ္မာတို့ကတင်ပြပေးကြကြပါခင်ဗျာ။ဗီဒီယိုအမေရိကန်တန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပိုချက်တင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ဒေါက်ဆန်းစုကြည်အမှုကြားနာတဲ့သတင်းနဲ့စပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကအဂရိလိုက်စားမှုနဲ့နောက်ထ ဒီကနေ့ဆွဲထားတဲ့အမှုတွေကအမှုနှစ်ခုကိုလည်းနေပြည်တော်တည်တံ့တရားရုံးမှာဒီကနေ့ဇူလိုင်လ12ရက်နေ့မှာစစ်ဆေးခဲ့တာမှာတရားဆွဲသူတွေဘက်ကဥပဒေနဲ့မညီတဲ့လောက်ခဲ့တာတွေတွေ့ရတယ်လို့ဆိုပါတယ်။တောင်ဆန်းစုကြည်အမှုကြောင့်နောက်ဆုံးရထားသမျှရန်ကုန်ကလာတဲ့တရင်ကိုတော့မှတ်ခင်ဖြူထွေးကပြောပြမှာပါခင်ဗျာ။
ကောင်စီကအမှုလေးမှုထက်တိုးတရားစွဲလိုက်ပါတယ်။ထက်တိုးအမှုလေးမှုမှာတမှုကမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်နဲ့အမှုတွေတစ်ခုဖြစ်ပြီးအမှုဝေကြောင့်အသေးစိတ်ကိုလောလောဆယ်မသိရသေးဘူးလို့ဒေါန်စန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေတရားလွှတ်တော်ရှေ့နေကြီးဥက္ကမောင်စောကအခုလိုပြောပါတယ်။တင်ဗျာဒီနေ့ပဲဒီဟာမမတင်ကျွန်တော်ပါပါလိမ့်မယ်။ဒီကြာပြီ။အဲ့ဒါကကျွန်တော
เดี๋ยวมาเลยฉันว่าเป็นไงเนี่ยเดี๋ยวก็ตัวใจที่ยันตัวตัวมาเต็มแล้วมันดีแค่เราสรุปกันแล้วลงมาแล้วมันดีแต่ว่าที่ยันดีเลยเนี่ยเดี๋ยวมึงอย่าไปดูยงลงที่เดียวกับว่าจะเอาปลาลอยเจ้าหิวเขาเดี๋ยวจะรู้แล้วมาทุ่งกาบัวเนี่ยหิวเนี่ยท่านเนี่ยมีแต่ส่งงานที่จะตัวเตียงมาเนี่ยต้องเกี่ยวกับการจะมีวางในตัวแหละจะมุ่งไปเลยนะโอ้โหเสียงมึงอ่ะมึงเดียวไอ้มาเจียงอะไรจะทำอะไรไม่ดี
တန်းစီပါရလွတ်တော့မှာစစ်မယ်ဆိုရင်တော့အဲဒီမှုကြီးကိုအဲနားလေးကြိုက်မှာဖြစ်မှာပေါ့
ဒီမှုတွေနဲ့ပတ်သက်လို့မနေ့ပြန်ရုံချင်းမှာရှင်းနေအဖွဲ့ကအမှုတွေကိုကိုစားပြုမဲ့ပါဝါယူရမှာဖြစ်ပါတယ်တွန်ဆန်းစုကြည်ကိုအစောပိုင်းတုန်းကလည်းအာဂရိလိုက်စားမှုတမှုနဲ့တရားစွဲထားတဲ့အတွက်အခုဆိုရင်အာဂရိလိုက်စားမှုစုစုပေါင်း9မှုဖြစ်သွားပါတယ်ရဟိုတန်းဝင်ကြီးချုပ်လက်ထိုးတဲ့အနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကိုတွန်ဆန်းစုကြည်လက်ခံယူခဲ့တာအပြင်တွန်ဆန်းစုကြည်ဥက္ကဋ္ဌဖြစ်နေတာဝန်ယူထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့ရန်ကုန်နဲ့နေပြည်တော်တို့မှာမြေနေရာတွေအဆောက်အဦတွေနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကရာထူးအာဏာကိုအလွဲသုံးစားလုပ်တဲ့အကြောင်းအာဂရိလိုက်စားမှုကော်မရှင်ကတွေ့ရှိထားတယ်လို့ဆွဆွဲပြီးဇွန်လကတရားစွဲခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာအစောပိုင်းတုန်းကတရားစွဲဆိုခံထားတဲ့အမှုတွေကပို့ကုန်သွင်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအတွက်လည်းဒီကနေ့နေပြည်တော်ထူးတရားရုံးမှာစစ်ဆေးပါတယ်။ပို့ကုန်သွင်းကုန်အမှုနဲ့ပတ်သက်လို့တပ်တွေကိုအပြန်အလှန်မေးခွန်းထုတ်စစ်ဆေးခဲ့တာမှာဒေါ်ဆန်းစုကြည်ဖမ်းဆီးတဲ့နေ့ကစစ်တပ်ကနေအိမ်ထဲဝင်ရောက်ရှာဖွေတာမှာရှာဖွေဝရမ်းမပါခဲ့ဘူးဆိုတာစစ်ဆေးသိရတယ်လို့ဥက္ကမောင်စောကပြောပါတယ်။ဒါဟာဥပဒေနဲ့မညီညွတ်တဲ့လှုပ်ဆောင်မှုဖြစ်တယ်လို့ရှေ့နေဥက္ကမောင်စောကပြောပါတယ်
။ဒေါ်ဆန်းစုကြည်လက်မှတ်ထိုးတာတဲ့ရှာဖွေပုံရံမရှိရဒီအမှုတွေလည်းမှာလေ။အဲ့တော့ဒေါ်ဆန်းစုကြည်ကပြောတာသူ့ကိုတဲ့အဲ့ဒီပစ္စည်းတွေတွေ့တယ်လို့ပြောတယ်။ဘာကဘာမှမဖြစ်ရှင်းခိုင်ဘူး။ဘာမှလည်းဟောမဖြစ်ဘူးပေါ့ဗျာ။အဲ့လိုပြောထားတယ်ကြီး။ဒါဆိုလို့ရှိရင်ဒါကြာဖွေတဲ့ဝရံမပါဘူး။ဒါကရှားဖွေပုံစံကိုအိမ်ပိုင်ရှင်ကိုလက်မှတ်ထိုးခိုင်းတာမရှိဘူး။ဒါကျွန်တော်တို့ကသိရတာပေါ့။သိချာတော့အဲ့ဒီအပေါ်မှာပြီးပြီးတော့သူ့ကိုဆက်ထားပါဒီနေ့။ဆက်တဲ့အခါကျတော့ဒီတဲ့ဝရံမပါဘူး။ဒါကရှားဖွေပုံစံကိုအိမ်ပိုင်ရှင်ကိုလက်မှတ်ထိုးခိုင်းတာမရှိဘူး။အဲ့ဒီအချက်ကိုကျွန်တော်တို့လူချင်းကယူတာပါဗျာ။ဒေါ်ဆန်းစုကြည်ကဘယ်လိုထိရောက်မလဲဆိုတော့အဲ့ဒီကြာတွေ့တာဘလူးရှာတွေ့တယ်နီလန်းတကြာရှာရတာပေါ့ဗျာရှာပွေတာနီလန်းကြာမှလည်းတွေ့ရှိခြင်းကိုကျွန်တော်တို့ကဖြည့်ရှင်းရတာအိမ်ရှင်တို့ကလည်းတွေ့ခံတဲ့ဖြည့်ရှင်းကိုတာဝန်ရှိတာပေါ့
ဒေါ်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့အမှုနဲ့နှမှုသမရဝိမျက်အပေါ်စွဲဆိုထားတဲ့အလားတူအမှုတွေကိုလည်းဒီကနေ့စစ်ဆေးပါတယ်ဦးဝင်းနဲ့ဒေါ်ဆန်းစုကြည်တို့ရဲ့အမှုတွေအတွက်တရားရုံးကဆင့်ခေါ်ထားတဲ့တပ်တွေတယောက်ကတော့ကိုဗစ်ရောဂါဖြစ်နေတဲ့အတွက်ဒီကနေ့တရားခွင်ကိုမလာနိုင်ပါဘူး။နိုင်ငံတော်ကကိုဗစ်ရောဂါကူးစက်မှုတွေတစားစားမြင့်တက်လာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတတို့ကပြည်သူတွေအတွက်စိုးရိမ်မကင်းဖြစ်နေကြတယ်လို့ဦးခင်မောင်စောကပြောပါတယ်။ပြည်သူတွေအချင်းချင်းရိုင်းတင်းကူညီပြီးကာကွယ်ခုခံသွားကြဖို့ပြည်သူတွေကိုဒေါ်ဆန်းစုကြည်ကမှာကြတယ်လို့လည်းပြောပါတယ
်။ဒေါ်ဆန်းစုကြည်ကတော့တော်စိုးရိမ်နေပေါ့ဗျာ။အဲ့တော့အဲ့ဒီဥစ္စာကိုသူကလူတို့ကပဲလူတို့ကလည်းကိုအချင်းကြီးဒီကိုဝိုင်းဝန်းပြီးတော့ဟိုအညီညွတ်ညွတ်နဲ့တွန်းလာကြဖို့ပဲဖြစ်တော့မယ်ဆင်းနေတယ်လို့သူကပြောတယ်ဗျ။ဟိုတမရာကြီးဝင်းမြင်ရတယ်သူအဲဒီဆူတောင်းတဲ့အကြောင်းသူအဲဟိုနေတိုင်းစစ်တာပို့တဲ့အကြောင်းအဲ့ဒါကြီးပြောတာပါပဲသူက
။ဒေါ်ဆန်းစုကြည်ဟာအစောပိုင်းကအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေဆက်သွယ်ရေးဥပဒေသဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးဥပဒေနိုင်ငံတော်လှုပ်ရွက်ချက်အဥပဒေပေါက်ကြားမှုအပါအဝင်အမှုပေါင်း9မှုနဲ့ဆွဆွဲခံရပြီးတရားရင်ဆိုင်ရတာဖြစ်ပြီးဒီကနေ့နောက်ထပ်ထပ်တိုးလိုက်တဲ့အမှု4မှုနဲ့ပေါင်းရင်တော့စုစုပေါင်းအမှု17မှုနဲ့ရင်ဆိုင်ရတာဖြစ်ပါရဲ့ရှင်
။အခင်ဗျူတေးပြောပြခဲ့တာပါခင်ဗျာ။ကုဆက်ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်တက်တရလိုက်နဲ့ဆက်နွယ်တဲ့သတင်းတွေကိုတင်ပြပေးသွားပါမယ်။ကိုဗစ်အတည်ပြုလူနာနဲ့တန်တရာလူနာတွေအတွက်အောက်ဆီဂျင်အလုံလောက်မရှိတဲ့ပြဿနာမြန်မာနိုင်ငံမှာအတော်လေးကြီးမားနေပါတယ်။ဆေးရုံဆေးကန်းနဲ့ပရဟိတအသင်းအဖွဲ့တွေအများဆုံးရှိတဲ့ရန်ကုန်မြို့မှာတောင်အောက်ဆီဂျင်ဘူးတွေလိုတလောက်မရနိုင်တော့တဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။အတော်လေးလိုအပ်နေကြတဲ့အောက်ဆီဂျင်ဘူးပြက်လက်နေတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မဆွမွန်ကပြောပြမှာပါခင်ဗျာ
။မြန်မာနိုင်ငံမှာဆေးရုံချုပ်ရေးကောင်စီလက်ထက်ကျန်းမာရေးဝန်ဆောင်မှုအပြည့်အဝမပေးနိုင်တဲ့အခြေအနေမှာCOVID-19 ကပ်ရောဂါတတိယလိုင်းရိုက်ခတ်တဲ့အတွက်ဒီတန်းကိုနိုင်ငံတဝန်းအတော်လေးကိုခံနေကြရပါတယ်။စစ်ဆေးနိုင်တဲ့ဓာတ်ခွဲနမူနာတွေကကိုဗစ်အတည်ပြုလူနာအရေအတွက်ကလည်းနေ့စဉ်လိုစံချိန်တင့်နဲ့မြင့်တက်နေပါတယ်။သေဆုံးသူအရေအတွက်ကလည်းပိုတိုးလာနေတာပါ။နာမကျန်းဖြစ်နေကြသူတော်တော်များများကိုဗစ်ရောဂါဖြစ်မယ်လို့တန်လျာရှိကြပေမဲ့ကိုယ်မှာကိုဗစ် -19 ရှိမရှိဆိုတာစစ်ဆေးနိုင်မှုကလည်းအခက်အခဲရှိနေပါတယ်။အတည်ပြုထားတဲ့လူနာတချို့ကိုလည်းဆေးဟုတ်ဆေးကန်းတွေကကူတာပေးဖို့လက်မခံနိုင်တဲ့အခြေအနေဖြစ်နေတာပါ။ဒါကြောင့်နေမကောင်းဖြစ်နေတဲ့သူတော်တော်များများကကိုယ့်ရဲ့နေအိမ်နေမှာပဲအဆင်ပြေသလိုကူတာနေကြရပါတယ်။လူနာတော်တော်များများကအသက်ရှူကျက်ပြီးတော့အောက်ဆီဂျင်ပမာဏကျတဲ့အတွက် oxygen bure yebo loa ni jing lepche bare. Imadama shaba pia lan ni re oxygen bure yao lai sha yare doka akha kheguro. Yango miu de da khan kozo zo ga vio ego kulu pio pia bare.
Eno mne ngana ye yen tola le ya. Tango goma la dansi ni da bia kudi ya dansi ni da. Samu zong ai oxygen sayo ngoma ahama. Sayo ma la dansi ni da khan ya no. ประมาณเยอะเลยอะมียาเลยดูเรียบร้อยแล้วก็มียาเลยมียาอยู่เจ๊เจ๊เนี่ยนะเดี๋ยวเราที่นู้นเอ็มมาเว้ยที่นี่โอ้ยนั่งกูจะเจอกับกูเลยไหมโอ้ยโอ้ยนั่งกูมันเล่าชิมไหมอาจารย์เบลกูเลยว่ามียาเราสู้แล้วมันตีนี่ยาอีกไหมที่นั่งมีของเยี่ยมอันนี้เดียวตีเลยดีเย่เนี่ยก็ต้องเรื่อยๆเลยเลยกูเลยก็มีแต่กูเลยมียาเราอยากเลยมียาเบลเลยตัวตีนี่ตัวเนาะดูยามเลยมั้ง
อะคุณลูกกูเป็นนายดีก็ยกอาศัยนี่แหละเช่นนี้มาอะแค่แค่เพียงนี้ดูเช่นจริงอะไรเปลี่ยนมีดอกกุนีนี่ใช่ยาเลยลูกผสมน้ำมิวเนี่ยมาในไทยเนี่ยกูเทิงลิงอะไรเปลี่ยนไปเลยแต่ก็มันน่ะงานอะไรก็ตั้งสิ่งแบบว่ามาเลยเนี่ยมันก็ตีอาเขาแค่เสียใจยามให้กูเศร้านะตอนนี้กูเลยไม่อยากอยู่ลูกอาเปลี่ยนอะไรแบบนี้อะคือว่าจะต้องมีเดียวกูยังไม่เนี่ยเปลี่ยนได้เปลี่ยนได้แล้ว ไอ้เจ้าโน้มันเนี่ยเอาที่ง่ายไปยังไงยินดีกูจะโน้มยามอาสาไปยังไงเนี่ยเปล่ากับพี่ก็เราคุยเอาหน้ากามายามันเบลล์เราเอาหน้ากาตัวกูรอมาเนาะเอ้ยโอเคกันก็มาเลยกูเบลล์เอ้ยว่าเลยเจ้าโน้มาจูด้าเราตัวเซลล์มาดูเลยไอ้เจ้าสิ่งนี้อะไรเอาออกซิเจนกูเอลูเจ้าโน้มจ้าเรามาเพื่อช่วยอะไรเอลูเอลูตัวเซลล์มาเบลล์เลยตอนนี้เซลล์นี่มาเลยลูกเด็กพี่นี่เดี๋ยวก่อนเนาะกูไม่รู้เซลล์เนี่ยพี่เดี๋ยวว่าเลยพี่เนี่ยตั
ြင်းမလုံလောက်တဲ့ပြဿနာဖြစ်နေတာပါအခုလိုအခြေအနေကြောင့်တချို့ကလည်းစိုးရိမ်ပြီးတော့ကြိုတင်စုဆောင်းနေတာရှိပါတယ်ဒါကြောင့်အောက်ဆီဂျင်40လီတာအိုးကြီးတစ်လုံးကို2,300ကျပ်နောက်15လီတာအိုးကို3,000ကျပ်နောက်10လီတာအိုးကို3,000ကျပ်ဝင်းကျင်အထိဈေးတက်လာပြီးတော့ဈေးကွက်ထဲမှာလည်းဒီအောက်ဆီဂျင်ဘူးတွေရဖို့ရှာဖွေဖို့ခက်ခဲလာနေပါတယ
်အောက်ဆီဂျင်ကအမေကချူအောင်ပါအခုတော့လည်းအောင်ဒီကံဘူးလည်းမရဘူးဘူးမရှိရတော့အဲ့လိုမျိုးအောင်ဒီကံရဖို့ဆိုလည်းမတွေ့ဘူးအဲ့ဒါကြောင့်ပေါ့ဒီကံကိုယ်လည်းရမရသေးဘူးပါ
အောက်ဆီဂျင်ထုတ်လွှတ်မှုနဲ့ပတ်သက်ပြီးတော့ပုဂ္ဂလိကပိုင်ဆက်ယုံနေမှာတဦးချင်းအောက်ဆီဂျင်ဘူးတွေလာဖြစ်နေတာကိုမဖြစ်ပေးဘဲနဲ့အဓိကလိုအပ်နေတဲ့ဆေးဝင်ဆေးကန်းတွေအတွက်ပဲဖြစ်ပေးဖို့ကန့်သက်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။လိန်ညာပြီးတော့ငွေရှာနေတဲ့သူတွေနောက်မလိုအပ်ဘဲနဲ့ရယူနေတဲ့သူတွေကိုထိန်းချုပ်ခြင်းလို့သာဖြစ်တယ်လို့သူကပြောပါတယ်။နောက်စစ်ကောင်စီအနေနဲ့လည်းအောက်ဆီဂျင်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်အောင်ဆောင်ရွက်ပေးနေပါတယ်လို့ဆိုပါတယ်။လောလောဆယ်မှာတော့ရန်ကုန်တိုင်းတွင်းမှာနေစဉ်နဲ့အမြအောက်ဆီဂျင်လိုက်ပြီးတော့ရှာဖွေနေတဲ့သူတွေအောက်ဆီဂျင်ရမယ်ဆိုတဲ့နေရာတွေမှာတန်းစီသူတွေကတော်တော်များနေပါတယ်။တချို့ကတော့အောက်ဆီဂျင်တွေတန်းစီနေရင်လည်းအိမ်ကလူနာကအသက်မမြင်လိုက်တဲ့အဖြစ်ဆိုးတွေလည်းဖြစ်ပွားနေပါတယ်။မလိုအပ်ရင်အိမ်ပြင်မထွက်ကြဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ထားတဲ့မြို့နယ်ပေါင်း63ခုမှာတော့ရန်ကုန်မြို့ကမြို့နယ်22ခုပါဝင်ပါတယ်ရှင်
။မဆုံမပြောပြကြတာပါခင်ဗျာ။ခုဆက်ပြီးတော့စစ်ကောင်စီကလည်းသူတို့အောက်ဆီဂျင်ရဖို့လုပ်ပေးနေတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောသွားတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ရောဂါတတိယလိုင်းမှာအဓိကလိုအပ်နေတဲ့အောက်ဆီဂျင်အလုံးလောက်ရရှိအောင်ကြိုးစားနေပါတယ်လို့စစ်ကောင်စီကပြောပါတယ်။ကိုဗစ်ကပ်ရောဂါအတွက်ပုဂ္ဂလိကဆေးရုံတွေမှာပါကုသပေးနိုင်ဖို့ဆောင်ရွက်နေတယ်လို့စီမံအုပ်ချုပ်ရေးကောင်စီပြောခွင့်ရဒီကနေ့ဇူလိုင်လ12ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အစိုးရကုသမှုပိုင်းမလုံလောက်တာအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်နေတာစတဲ့ကိုဗစ်နဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့တုံ့ပြန်မှုအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကော်မတီကပြောပြပါမယ်ခင်ဗျာ
။ကိုဗစ်ကပ်ရောဂါတတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာ Alpha, Beta, Delta စတဲ့ဗီဇပြောင်းကူးစက်မြန်ကိုဗစ်မျိုးကွဲ3မျိုးအပြင်နောက်ထပ်2မျိုးကူးစက်ပြန့်နှံ့နေတယ်လို့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါရယ်လက်ရှိမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာတွေအပြင်ကိုဗစ်သန်သရလူနာတွေပါများနေချိန်မှာဆေးရုံဆေးခန်းတွေမှာလည်းအပြည့်အဝကုသမှုမပေးနိုင်သလိုအောက်ဆီဂျင်ပြည့်လက်မှုတွေလည်းရင်ဆိုင်နေရပါတယ်စစ်ကောင်စီကတော့အောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့အတွက်ဆောင်ရွက်နေပါတယ်လို့အခုလိုပြောကြားသွားပါရယ
်ကျွန်တော်တို့ဟိုအောက်ဆီဂျင်ထောက်လွှင့်နိုင်တဲ့နေရာတွေကိုစွမ်းအားကုန်ဖြည့်ပတ်နိုင်ရေးတော့အပြင်ကျွန်တော်တို့ဒီပြင်အလူရှင်တွေကပေါင်းပြကြဒါနေရာနဲ့မှာတိစောက်နိုင်ရေးတော့ပြီးရင်ဒါ liquid oxygen တွေသွင်းနိုင်ရေးတော့ကျွန်တော်ဆောင်ရွက်လည်ရရှိပါတယ်ဗျာ
တမရော်ဆေးရုံတွေတမရော်ပိုင်းဆေးရုံတွေကနေလဲဆေးရုံသုံး oxygen တွေထုတ်လုပ်ပေးနေတယ်လို့လဲဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်ချင်းပြည်နယ်ကလေးမြို့မှာကိုဗစ်ကပ်ရောဂါစတင်ဖြစ်နေချိန်မှာ ပြောပါတယ်ပုဂ္ဂလိကပိုင်အောက်ဆီဂျင်ထုတ်ဆက်ရုံတွေကိုစစ်တပ်ကတင်းနေရဆိုတာလည်းမဟုတ်ပါဘူးလို့ညှင်းဆန်သွားပါတယ်ကုသရေးပိုင်နဲ့ပတ်သက်လို့လည်းပုဂ္ဂလိကပိုင်ဆေးရုံတွေမှာ
တို့ချက်ကုသပေးနိုင်အောင်ပြုလုပ်ပေးနေလို့အခုလိုပြောပါတယ်ပုဂ္ဂလိကဆေးရုံဆေးကန်းနေမှာကိုဗစ်-19ရပ်သက်ပြီးတော့ကျွန်တော်တို့ကုသခွင့်ပေးထားတဲ့ပုဂ္ဂလိကဆေးရုံဆေးကန်းခုလောလောဆယ်သုံးရုံပဲရှိပါတယ်လိုင်းတာယာမှာရှိတဲ့ပန်းလိုင်းဆေးရုံဒဂုံမျိုးတင့်မြောက်ဘက်မှာရှိတဲ့ဒဂုံမက်ဒီကယ်ကေယာဟော့စပီတယ်နဲ့မန္တလေးချမ်းမြချမ်းရေးသာသာမှာရှိတဲ့မြို့တော်ဆေးရုံဖြစ်တယ ဒီကဆေးရုံဆေးရုံနဲ့တက်ခွဲကန်၄ခုကိုခွင့်ပြုထားတယ်အဲဒါတွေကိုလည်းနောက်ထပ်ရှောက်ထားတဲ့လူတွေအများဆုံးခွင့်ပြုနိုင်ရေကျွန်တော်တို့ဆောင်ရွက်ပေးသွားပါမယ်အပြီးတော့ကျွန်တော်တို့ဒါကိုဗစ်-19ရောဂါပိုးတွေ့တဲ့လူများတွေကိုအမျိုးအစားခွဲခြားပြီးကုသမှုဆောင်ရွက်ပေးနိုင်တဲ့ဆောင်ရွက်ပေးနေတဲ့အခြေအနေရှိတယ်အဲဒါတွေကိုကျွန်တော်တို့ဒါတိုးမြင့်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ
ကျမ်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆရာဝန်တွေသူနာပြုတွေဆေးဝန်တွေနဲ့အမြောက်များလဲဖမ်းဆီးတရားစွဲခံထားတာပါလက်ရှိဖြစ်နေတဲ့ကိုဗစ်-19ကပ်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဒေသခံလူအဖွဲ့အစည်းတွေနဲ့ကျမ်းမာရေးဌာနပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာကျမ်းမာရေးနဲ့အားသာဝန်ကြီးဌ
ဖြစ်ပါတယ်အဲ့တော့ကိုဆက်မှုနှောင်းကလည်းအရင်မြန်ပေါ့နော်ဟိုခဏလေးအတွင်းမှာပဲဒီသားသူလိုက်တွေကိုဆက်တာလည်းရှိတယ်ခဏလူနာဦးရေများပြားလာတယ်များခဏစာပေးကူလိုချင်တဲ့လူတွေလည်းများလာပါတော့နော်တစ်ဖက်ကတအားပေါ့နော်လူနာများလာတဲ့အခါစစ်ဆန်ပေါ်မှာပြရပါတော့နော်ပြတဲ့အခါကျတော့ကျွန်တော်တို့ကလည်းဒီကျွန်တော်တို့ညီညီပုံပေါ်တော့ကျမရေဝန်ထမ်းနေဆိုရင်လည်းပေါ့နော်ချိုးနေရရင်မှာကျွန်တော်တို့လူ ဒီကတော့ဒီမြို့နယ်ကျမကြီးစနစ်တွေနဲ့ခုနပြောတဲ့ဒီမြို့နယ်ကျမကြီးရမီရဖာရေခုနဒီလူမှုကွန်ရီအတိုင်းဝိုင်းအတင်းတွေပေါ့နော်ဒီဟာတွေကကျွန်တော်တို့ကဒီပူးပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်ဖို့လို
မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ရေးအတွက်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ကဝယ်ယူဖို့စီစဉ်နေတဲ့ကိုဗစ်ကာကွယ်ဆေးရည်အစွမ်းထက်မှုပိုင်းနဲ့ပတ်သက်လို့လည်းသတင်းစာရှင်းလင်းပွဲမှာဒေါက်တာတန်နိုင်စိုးရောဗိုလ်ချုပ်ဇော်မင်းထွန်းမှာကာကွယ်ပြောကြားခဲ့ကြပါတယ်။လက်ရှိမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလို့နာနေစဉ်တိုးနေတာမှာဇူလိုင်၁၇ရက်ကတက်ခွဲနမူနာတောင်းကြောမှ
ကျွန်တော်တို့ကလည်းအမေရန်ဘူးပဲမရဘူးဘူးမရှိဘူးလို့ပြောပါတယ်။ကော်မြတ်သူတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ရက်ကြီးကောင်ဝေးရေးအဖွဲ့တွေဖွဲ့ထားတယ်လို့စစ်ကောင်စီကပြောလိုက်တဲ့သတင်းကိုပြောပြပါမယ်။တမတော်ကလူငယ်ရေးမပေးနိုင်တဲ့နေရာတွေမှာလူငယ်ရေးတာဝန်ယူဖို့ရက်ွက်ကြေးရွာတွေမှာလူငယ်ရေးအထောက်အကူပြုအဖွဲ့တွေဖွဲ့စည်းထားတယ်လို့စစ်ကောင်စီကပြောပါတယ်။အဲ့ ဒီကြောင့်အပြေဆုံးရန်ကုန်လာတဲ့တဲ့ကိုကိုင်းညင်းညာကပြောပြပါမယ်ခင်ဗျာ
စစ်ကောင်စီကခန့်ထားတဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတွေမကြာခဏအသက်ခံရပြီးနောက်ပိုင်းရက်ွက်ကြေးရွာတွေမှာလုံခြုံရေးအထောက်အကူပြုအဖွဲ့တွေကိုလုံခြုံရေးအတွက်ဖွဲ့စည်းထားတယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်အဲ့ဒီအဖွဲ့တွေဟာလက်နက်ကင်ဆောင်ထားတဲ့အဖွဲ့တွေတော့မဟုတ်ဘူးလို့စစ်ကောင်စီပြန်ကြားရေးဒူးဝင်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့ဇူလိုင်လ12ရက်နေပ ตอนนี้เอาเงินนี่มาไปทุกช่วงนี้อะไรมาเลยตอนนี้เอาเงินนี่ไปยากันน้องอาเพียงเราจะนึกว่าบ่เนาะที่สั่งอายากันน้องเราไปล้วนมูนั่งเกลือเว้ยจะรู้เกี่ยวกับมาเชื่อบ้านเราไปล้วนมูนั่งมาได้เลยจารีวุฒิสารจะนึกว่าตู้เช็ดที่สั่งไว้ประมาณเชื่อบ้านเลยจะรู้ว่าเล่นอะไรกันสั่งเนี่ยเพื่ออะไรหรอมาผู้โซ่ลงจงยี่เพื่อจะอยู่จะอยู่ลงจงยี่ท้าวกุบยุสโอเปียจ้าเพื่อสิทาร์เลยจะรู้ว่าเนี่ยที่จะเป็นเรื่องอะไรเนี่ยประเดี
အတိပေးမှုတွေဆောင်ရွက်မှုတွေအတိပေးမှုတွေကြိုတင်တတိပေးမှုတွေဆောင်ရွက်လျက်ရှိတယ်။ရက်ကွက်ကြေးရွာလုံကြုံရေးအထောက်အကူပြုအဖွဲ့တွေဖွဲ့စည်းထားတယ်လို့ပြောပေမဲ့ဘသူတွေပါဝင်ဖွဲ့စည်းထားတယ်ဆိုတာကိုတော့သူကတိတိကျကျမပြောပါဘူး။ဒေသခံတွေကတော့အများစုဟာစစ်ကောင်စီကခန့်ထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေကဥဆောင်တာဖြစ်တယ်လို့ပြောနေပါတယ်။လုံကြုံရေးအထောက်အကူပြုအဖွဲ့တွေဟာလက် ဒီနေ့ကျွန်တော်တို့ကမန္တလေးတိုင်းညဉ့်ညံ့မြို့နယ်အမှတ်၄ရပ်ကွက်ကစစ်ကောင်စီခံထားတဲ့အုပ်ချုပ်ရေးမှုထုံထုံဦးဟာတနက်ကင်ဆောင်ပြီးရပ်ကွက်အတွင်လှည့်လည်သွားလာနေတာကိုမျက်မြင်တွေ့ရှိသူတို့ကဗီအိုအေကိုအခုလိုပြောပါတယ်။
ဒီအုပ်ချုပ်ရေးမှုလည်းသူ့ရဲ့နောက်ကပါတဲ့သူကပြည်ဆိုင်ကြီးတဲ့နောက်ကတယောက်ခွာလဲအဲ့တနက်ကြီးထောင်လို့နော်စစ်ကောင်စီကပေးထားတာစစ်ကောင်စီကခန့်ထားတဲ့အုပ်ချုပ်ရေးမှုအဲစစ်ကောင်စီကချထားတယ်ဥစ္စာလက်လုံးတနက်မဟုတ်ဘူးတန်လုံးလည်းဘူးသူအစားပြင်း၄တောင်းတော့ထွက်တယ်လို့ပြောလိုက်တနက်ကဒါကြအဲ့တနက်နဲ့လည်းသူတို့ဘန်းဟာလည်းချင်းချောက်ပြီးအကုန်ဖမ်းဆီးချုံနောက်လာတယ်သူကလ
တက်နေတယ်။တခါကြတော့ကျွန်တော်တို့ညဉ့်ထားနေလားလေးကို message ဒီလိုပါနဲ့တလားကြီးစိတ်တော့စိတ်တွေရဲ့သူကမောင်းနေတင်ထားတယ်။ဟိုဥပမာနိုင်ငံကြီးဒီတော်လိုင်းကိုလောက်တယ်မလောက်ဘူးဆိုအဲ့ဒါတွေကဒီမှာ live ရှိရတယ်သူကဆဲလာပြီးရှိတယ်
။ဇူလိုင်လ၈ရက်နေ့ကတဝယ်မြို့အနီးကရောင်းမော်ကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းကိုတမရော်ဘက်ကထုတ်ပြန်တဲ့အထဲမှာလဲတဝယ်ကာကွယ်ရေးအဖွဲ့အမေရိကန်လက်နက်ကိုင်အဖွဲ့ကစာတင်ကျောင်းလုံခြုံရေးအဖွဲ့ကိုလာရောက်ပစ်ခတ်တဲ့အတွက်ကျောင်းလုံခြုံရေးတာဝန်ယူထားတဲ့ကျေးရွာအုပ်ချုပ်ရေးမှူးဦးဆောင်တဲ့ပြည်သူ၁၀ဦးကတူမီတနတ်တွေနဲ့ပြန်လည်ခုခံပစ်ခတ်ခဲ့တယ်လို့တမရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရောင်းမော့ကျေးရွာသားတအူးကတော့အဲ့ဒီအဖွဲ့ဟာပြည်သူ၁၀အဖွဲ့ဆိုပြီးဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ကြောင်းပြောပါတယ်။တချို့တိုင်းတဲ့ပြည်နယ်တွေမှာတော့ကျေးရွာအုပ်ချုပ်ရေးမှူးတွေနဲ့စစ်ကောင်စီလိုလားသူတွေကိုစစ်ကောင်စီကလက်နက်ငယ်တင်တန်းတွေပေးတာရှိနေတယ်လို့ဒေသခံတွေကပြောပေမဲ့လည်းအဲ့ဒီအချက်ကိုတော့ VOA ကတိကျအတည်မပြုနိုင်ပါဘူးစစ်ကောင်စီနဲ့နှီးဆက်သူတွေနဲ့ရက်ွက်အုပ်ချုပ်ရေးမှုတွေမကြာခဏပြစ်တက်ခံရပြီးတဲ့နောက်ပိုင်းအခုလိုလုံခြုံရေးအထောက်အကူပြုဖွဲ့တာဖြစ်ပြီးမဖွဲ့နိုင်သေးတဲ့နေရာတွေမှာလည်းထပ်မံဖွဲ့စည်းသွားမယ်လို့စစ်ကောင်စီပြန်ကြားရေးဒူးဝင်ကြီးကပြောကြားခဲ့တယ်လို့အုပ်ချုပ်ရေးမှုတွေအသက်ခံရတာနဲ့ပတ်သက်လို့လည်းတချို့နေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေကကာကွယ်မပေးနိုင်ဘူးဆိုတာကိုလည်းရင်းသာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းကအတိအမှတ်ပြုပြောကြားသွားပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့လက်ရှိနိုင်ငံရေးအခြေအနေတွေအပေါ်ပြည်ထောင်ကလူညာဒုက္ခသည်တွေရဲ့အမြင်သဘောထားကိုလည်းတင်ပြပါမယ်မြန်မာနိုင်ငံနောက်ဖက်ချမ်းကလူနည်းစုမွတ်စလင်တွေဖြစ်တဲ့ရိုဟင်ဂျာတွေကိုသူတို့ခေါ်ဆိုတဲ့ရိုဟင်ဂျာအမည်တန်းတရားဝင်တုံ့တုံ့ပြီးသူတို့နဲ့လက်တွဲလှုပ်ဆောင်မှုအတိုက်ခံလွတ်တော်မှတ်တွေဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကဖိတ်ခေါ်ထားပါတယ်။ဒါပေမဲ့အကြမ်းဖက်မှုတွေကြုံတွေ့ခဲ့ရတာအပြင်ဖိနှိပ်ခံဘဝနဲ့ဆယ်စုနှစ်ပေါင်းများစွာနေထိုင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့ NUG ဘက်ကအခုလိုပြောင်းလဲအသိအမှတ်ပြုလာတဲ့အပေါ်အပြည့်အဝမယုံကြည်နိုင်ကြသေးပါဘူး။လက်ရှိနိုင်ငံရေးပြောင်းလဲမှုတွေအပေါ်ရိုဟင်ဂျာဒုက္ခသည်တွေရဲ့အမြင်သဘောထားအကြောင်း AFP ရဲ့သတင်းဆောင်မကိုတင်ပြပေးပါမယ်ခင်ဗျာ။ဒီမနက်ကမှာဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေပြုလုပ်ခဲ့ပါတယ်။အဲဒီနောက်မှာတော့အာဏာသိမ်းစဉ်ကအစိုးရအဖြစ်တည်ရှိနေခဲ့တဲ့ပါတီလည်းဖြစ်အာဏာမသိမ်းခင်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအမတ်နေရာအများစုအနိုင်ရထားတဲ့ပါတီလည်းဖြစ်တဲ့ NLD ပါတီကလွတ်တော်အမတ်အများစုနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းခဲ့တာပါ။2019ခုနှစ်မှာစစ်တပ်ရဲ့အကြမ်းဖက်နှိပ်စက်မှုတွေကြောင့်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားရသူတွေမြန်မာနိုင်ငံကိုပြန်လာခွင့်ရအောင်လုပ်ပေးမယ်ဆိုတဲ့ကတိပြုချက်နဲ့အတူလက်ရှိစစ်အာဏာရှင်စနစ်ကိုသူတို့နဲ့အတူလက်တွဲတိုက်ထုတ်ဖို့ NUG အစိုးရကရိုဟင်ဂျာတွေကိုပြီးခဲ့တဲ့ဇွန်လမှာဖိတ်ခေါ်ခဲ့ပါတယ်။ဒါပြင်ဖိနှိပ်ခွဲခြားဆက်ဆံတဲ့ policy တွေကြောင့်နိုင်ငံမဲ့ဘဝကိုရောက်နေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုမယ်ဆိုတာကိုလည်း NUG ဘက်ကကတိပြုခဲ့ပါတယ်။ပေါ်တာပါတော်ဝင်အများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှတ်ပြုခေါ်ဆိုခြင်းကအသည့်အဆန်းတစ်ခုပါ။အရင်စစ်အစိုးရလက်ထက်ကရော NLD အစိုးရလက်ထက်မှာပါသူတို့ကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံခဲ့ပါဘူး။သူတို့ကိုဘင်္ဂလားဒေ့ရှ်ဘက်ကကျူးကျော်ဝင်ရောက်လာသူတွေအဖြစ်ရှုမြင်ခဲ့ကြတာပါ။နိုင်ငံသားအဖြစ်အတိအမှတ်ပြုခြင်းမခံရတဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့မတ်ဝေမာလို့ရိုဟင်ဂျာတချို့ကတော့အခွင့်အရေးရမယ်ဆိုတဲ့အပေါ်တန်တရားရှိနေကြဆဲပါ။
ကျတော့ကိုရီးယားအခွင့်အရေးမရဘူးထိုင်မဲ့နင်းနေပပတော့ကိုရီးတဲ့ဟိုခံစားခွင့်ရှိခဲ့တယ်လို့ထင်တယ်ပေါ့နော်ဒါပေမဲ့အာနာသိမ်းတဲ့အခါကျတော့ကိုရီးယားဒီအောက်မှာပဲအရင်တည်းကနေလည်းအာနာသိမ်းထားတဲ့အောက်မှာနေလာတာဘာခွင့်မှလည်းမရှိဘူးဟိုကိုတက်ဘာအာ belum yang lain, belum aku yang lain mesti kehubungan. Di si anak ini aku pihon tua lekak jadi tua ibu na. Di jahal yang aku yang bapa mesti jauh. Kau lihat saya aku yang bapa mesti jauh na. Adik jadi kata dari ya, omnya ada hari ayin kata pihon cila mahu soying de. Oma ayah solusi ni tu lo thare rohing jari apa cunon thare kaisar dalam yang aisyi de solo. Adik jadi pihon cila mahu soying de.
Anak ini bina masih kau sih kata awan si tu dicule. Memandangkan dua masih ni dek rohing jadi kata sekarang oyal labi. Terus ni dua songsa kapiora resi kebime. Yalah ha ayah dia masih jang. Adik dua songmu mampu menggerak rohing jadi kata itu uga piobare.
Kamu labi tu meeting tu kulum tu community meeting tu. Si kau sih kata si taru lupa. Adik mah tangmu ye, dakasa ye, kong wine bi pala. Adik mah tu piobar cedeng ni ni di mana time tu. Tapi mah
ดูเรื่องดูเยอะคนยังนับแต่เด็กมีคนเด็กก็มีเด็กเข้ามาอย่างนี้กูชิงชาวเด็กพงศ์เสมือนตัวกูเปลี่ยวเลยยามาสิทธาหานางงานด้วยงานได้ในลุงยูซูเรโกตองเที่ยงกูมีสิจังเพ็ดตัดพันนิดาจังตัวลูกเท่าท่ามีสิเรตัวเรตัวปูปีส่วนใหญ่เลยจังแต่เกิดเป็นดอกขาดสังกาเนื้อท่ารู้เห็นยาดอกขาดตัวกูก็เลยเปลี่ยวไปเลยคุณลุงเรากาโรตันยี่ดาวเรโกดาวมาเมื่อไหร่มาเท่าไปเนี่ยที่เราเยอะเสียแต่พันนิดาสโร
โอ้มาบ้ามาจันโอ้บลูบิโอมาเลยบ้ามาตั้งพ่อมาท่าเร่ลูบิโอสุดที่สุดก็ส่วนใหญ่เราโบบิโร่เรามาบ่ตัวดีสิดดักก็โบบิโร่ลิฟต์ก็มาเยอะเสมาตั้งพ่อมาบ่เอ้าเราส่วนใหญ่เราพิบาร์เลยเสียหน้าเต็มบีเฟวันละเชียนิกาในงานงบประมาณจงเจียงพิจารณาเมืองอื่นเป็นหลายเดือนเชียวในจารีรู้หินจารีเนียบยังยิ่งส่งยอดตัวเมื่อเจ้า อันนั้นสิ่งสำคัญพอจะมุ่งมั่นออนไลน์ก็ถือเป็นเพียงสุขภาพไม่เป็นที่มาบลูปงสันเนี่ยเนี่ยเป็นยังไงกิจการเรื่องสัตว์เดิมสุดเลยที่จะเอเชียเล็กกูถ้ามันทุบพอเพียงสุขภาพไม่ใช่หรอบ้าวแต่เป็นแม่มาจัดเองอ่ะพี่เราเด็ดด้วยสมิงยังอันดับคุมาร์โรพอจะมุ่งมั่นออนไลน์ก็รู้เห็นยาสุรามาสีจังเพียงสุขภาพเดี๋ยวรู้เห็นยาสุรามาโตนุ่งเลยและขันเจมิชิบ้าวขึ้นมา สำหรับชนิดคุณนักสินิจาระกันว่าวิวยามาบ้านสิสิ่งเยอะที่นี่นั่นนี่ยามาบ้านทุลุนจะดีพิบาร์กันไหมคุณรับประสิทธิ์กันอะไรก็เต็มที่ไปบุเลี้ยวลาบิโมพระมหาอุโสนอดรินดาวมาสุสิสิ่งนั้นทราบไหมเก่งนั่นนี่มีแต่ละร้านเนี่ยมีอาโควิดกับบีฮาร์ยามาเนงันดาริดเรดโตส่วนใหญ่เช่นนี้พินิบาร์เลยอาณาเต็มมุนอสเซตเวสเซอาณาเต็มสันจีนลูกชามุดินเน่มีที่มีเงินพินิเดียามาเนงันด้วยถ้าก็จะบุบอนนับปูสิ่งทัดจงยาระบ้า แต่บางส่วนก็สูญลานิเรียมีมานึงงานด้วยถ้าก็จะบุบอนนับปูสิ่งทัดจงยาระบ้าแต่บางส่วนก็สูญลานิเรียมีมานึงงานเชียร์ก็ยินเลี้ยบไว้ชินิยาบีที่ลูกชินิริโกเป็นลูกเจ้าพิจารณาเลยที่ชินิริกันนี่เป็นลูกพิชชาจามเลยสุราที่ที่บ้านเรียนดาวมาสุสิสิงานิเต็มพิจารณาไปต่อเนาะคุณเนี่ย
In recent months, the situation in Myanmar has evolved from a political crisis to a multidimensional human rights catastrophe.
Let alone la vainete, nemanengaye pribetaga, lukunye sanya pebongsonga kigelare kabiri phila kebabi. Nengantewa yensain niyare ti dukhawine, achan phamungujao. Yeshe tigane, kunjoi yonengjaku piasize di, chashong nengan phipo, tamam hule, tirense bobi, jebyan labo de alala miyane bare.
กบินนั่นจริงๆสิว่าเอทีกันนี่อะไรมีมันเองมาเสียหน้าเต็มปีหน้าไปที่มีผู้นั่นเดือดสิ่งนี้ยาลูบังกูยาเราเตะส่งปีนอกจากนั่นเต็มแล้วโอ้ยส่งขวาทวีอะไรเช่นนี้กูยาวเลยยาเราทับยาปีมีมันเองหาจ้าเช่าหนึ่งอ่ะทำมันหูเลยที่รู้สิ่งเดียวเจ็บยันละไม่ละละมีอะไรวิโลตัวก็ทับยาทวารีอันนั้นเต็มหน้าเสร็จด้วย เสียงนั้นเป็นสัญญาณลูกชายมุดเนี่ยมันจะมีเงินพินิเดียมีมันเองด้วยนอกจากดูแลเรื่องปุ๊กคู่กันรอโควิดกับเบบ้าโควิดกู้เสร็จตุ้มยาละเรื่องมันเองมาจำไม่ยุ่งนะมันลงเล่าแต่แค่เรื่องชินิราจังกูได้ยินไปอันนี้ราเรนเนี่ยปุ๊กลูนาริโกเล็กขันกูได้บอกแค่เรื่องชินิเดลูจำไม่ยุ่งจิตานะพี่สุกันชิตุกับพี่บาร์เลยเสียงนี้เนี่ยเป็นเรื่องเสียงเสียงเสียงมาแล้วที่อะไรอ่ะนี่ที่เสียงอะไรมุ่งที่อะไรก็เนาะ อายุเราอยู่ที่ไหนเนี่ยตัวพี่ตัวน้องเราสักแค่วันเดียวที่เดียวตัวเราเจอเงินเดียวกันเนาะเวลาไหนมาแค่ยามไหนอ่ะอันนี้ก็จะเนาะดีเอชอาร์ไปมาเช่นนี้ใช่ไหมเนาะเสร็จหน้าวันนั้นเดียวกันเนาะเอพีเอขาจะเอ็นนะที่มีไฟสีดีกว่า
နိုင်တဲ့ပူပေါင်းဆောင်ရွက်ပြီးတော့ခုနစေယူပူဆောင်ရွက်အစကွယ်ရေးစင်တာအစပေါ့နော်ဒါတွေကိုသူတို့ပြန်လဲကြိုးပမ်းပြီးဆောင်ရွက်တာတော့ကြည့်ရပေါ့နော်ဒီခုနောက်ပိုင်းပေါ့ဒီတနနာတွေမှာအဲကိုဗစ်တက်ဆိုပြီးတော့ပြန်ဝင်လာတဲ့အမိုင်ဝင်တယ်လို့ရှိရပေါ့နော
်လက်ရှိအချိန်မှာကိုဗစ်ဟာတရက်ထက်တရက်တိတိတသာတိုးလာရောမကပဲကူးစက်မြန်တဲ့ဗီဇာပြောင်းပို၃မျိုးစလုံးမြန်မာနိုင်ငံကိုရောက်ရှိနေပါတယ်ပို့တွေ့လူနာတွေဟာရက်ဆက်တိုးလာသလိုပို့တွေ့လူနာတချို့ကိုစေယုံတွေမှာလက်ခံကုသဖို့ခက်ခဲနေတာကြောင့်နေအိမ်မှာပဲကိုယ့်ဘာသာကုသနေရသလိုအောက်ဆီဂျင်ရဖို့ခက်ခဲတာတွေလည်းဖြစ်နေပါတယ်ဆရာနာတင်ယူလိုက်ပြီးချိန်ကစလို့အကြမ်းမဖက်အာနာဖီဆန်ရေးလုပ်တဲ့ဆရာဝန်တွေသူနာပြုတွေနဲ့စေတနာဝန်ထမ်းတွေကိုစေအချိုရေးကောင်စီကဖမ်းဆီးထောင်ချတာတမရော့အချင်းညိုပြအောင်လှုပ်ဆောင်မှုဆိုတဲ့ပုံမှန်905ကကြီတက်ခါအေးအေးယူဝရန်ထုတ်ဖန်းစီတာတွေလောက်တာတွေကြောင့်လဲအခုလိုကပ်ဘေးဂျုံအချိန်မှာကျမရေးဝန်တန်းအင်အားနဲ့စေတနာဝန်တန်းမလုံလောက်တဲ့ပြဿနာတွေကြုံနေရတာဖြစ်ပါတယ်ဒီလိုအခြေအနေတွေကဘလို့အကျိုးဆက်တွေဆက်ကြုံတွေ့ရမလဲဆိုတာတွေးဆဖို့တောင်ခက်ခဲနေရတဲ့အခြေအနေဖြစ်နေတယ်လို့နိုင်ငံရေးလှိလသုံးသပ်သူဦးတမောင်တန်းကထောက်ပြပါတယ
်ဒီတိုင်းဆက်သွားပြီဆိုပြီးမြန်မာနိုင်ငံပြတ်သုံးခြင်းအလုံးစုံနဲ့စာပြီးဝင်နေပြီနော်လူတွေပြေနေရှင်းရဲ့ငါပြတ်မင်းအခုလဲအခုလဲတမလာနဲ့နော်ဝါစနာရိကာဖွဲ့ရတယ်ထုတ်ပြန်ထားပြီးပြီနော်ငါ့ကိုခေါမမှုတွေလူကြောင့်ဖြစ်တဲ့လူကြောင့်ဆိုတာတတိကျကျပြောရလို့ရှိရင်စစ်တပ်ကြောင့်မြမတပ်တော်ကြောင့်ဖြစ်တဲ့ငါ့ကိုခေါမမှုမနိမာနိုင်လည်းမဆိုင်ရဘူးတော်တော်ရေးဆိုပါပဲ
လက်ရှိအခြေအနေတွေကိုကြော်လွှားနိုင်ဖို့အများဆုံးစဉ်းစားအဖြေရှာဖို့လိုအပ်နေပြီလို့လည်းဥတမောင်တန်းကပြောပါတယ
်ကုလသမဂ္ဂနဲ့အာဆီယံပြောနေတဲ့ဂျာဝင်နဲ့ဒါတရုတ်ကလည်းသဘောတူထားတယ်ရုရှားကလည်းသဘောတူထားတယ်အာဆီယံအကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကြီးတခုလည်းအာဆီယံကပြောထားတဲ့အချက်ငါချက်သဘောတူထားအပြည့်အစုံဆောင်ရွက်ပေးလိုက်လူတွေငဲ့ကြပါ
တဖက်မှာကိုဗစ်ကာယောဂါအပြင်စစ်ကောင်စီတပ်တွေကိုပြည်သူ့ကာကွယ်ရေးတပ် PDF အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပါဝိုင်းဝန်းတက်ခတ်မှုတွေရှိနေတာကြောင့်တဖြည်းဖြည်းနဲ့ပြည်တွင်းစစ်ဖြစ်မဲ့ဘက်ကိုဥတည်နေတယ်ဆိုတဲ့အရေးလက္ခဏာတွေပေါ်ထွက်လာနေတာကြောင့်ဒီအကျတဲတွေကိုဆွေးနွေးအဖြေရှာဖို့ဒေသတွင်းနိုင်ငံတွေအပါအဝင်နိုင်ငံတကာအသံဝိုင်းကပါတောင်းဆိုနေကြတာပါလက်ရှိအခြေအနေတွေကိုအများဆုံးမကူစားနိုင်ရင်မြန်မာနိုင်ငံဟာကြာရှုံးနိုင်ငံ face state ဖြစ်လာနိုင်တယ်လို့နိုင်ငံတကာကသတိပေးပြောဆိုနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော့မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင
်ဗျာ။ဒါကကျွန်တော်လာချင်ခဲ့ရတာကတော့ blogger တွေသတင်းတော့မတ်စုအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူတွေကိုထောက်ပံ့ကူညီနိုင်ဖို့ဗြိတိန်နိုင်ငံရောက်မြန်မာမိတ်ဆွေတွေကအစားအသောက်နဲ့မုံမျိုးစုံကိုချက်ပြုတ်ရောင်းပြီးရန်ပုံငွေရှာနေကြပါတယ်။အထူးကတမတော်ကြီးတွေပါပါတဲ့Front to Front UK အဖွဲ့ကမွေးငါအနှစ်ထုပ်ငချောက်ကျော်စတဲ့ဟင်းလျာတွေအထိပုံမှန်ချက်ပြုတ်ရောင်းချရမုံငွေရှာနေကြတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာနေရက်စွန့်ဘေးလွတ်ရာထွက်ပြေးနေရသူတွေဆရာနာတိမ်မှုကြောင့်အလို့အကိုင်းတွေဆုံးရှုံးဒုက္ခရောက်နေကြသူတွေအတွက်ဗြိတိန်နိုင်ငံကအစားအသောက်ဝါသနာပါသူတို့စုပြီးတော့ချက်ပြုတ်ရန်ပုံငွေရှာနေကြပါတယ်။ဆရာဝင်လိုကိုကျွမ်းကျင်တဲ့အတက်မွေးဝမ်းကြောင်းအလို့တွေကိုအချိန်ပြည့်လုပ်နေကြပေမဲ့အလို့အားရဲ့ရန်ပုံငွေရှာဖို့ဟင်းမျိုးစုံကိုချက်ပြုတ်ရောင်းချနေကြတာပါ။မြန်မာနိုင်ငံအတွက်ဗြိတိန်နိုင်ငံမှာလုပ်တဲ့စန္ဒပြပွဲတွေမှာအစားအသောက်တွေကိုစတင်ရောင်းခဲ့ရတာကနေအခုတော့မိုဟင်းကအနှစ်ထုပ်မချောက်ကျော်စားတဲ့အသင်စားဟင်းလျာတွေကိုစားလိုက်ကနေပို့ပေးတဲ့အထိချက်ပြုတ်ရန်ပုံငွေရှာနေကြတာဖြစ်ပါတယ်။မိတ်ဆွေမှမိတ်ဆွေတို့လို့အဓိပ္ပာယ်ရမယ်။ Friend to Friend UK အဖွဲ့အကြောင်းအဖွဲ့ဝင်တယောက်ဖြစ်တဲ့လန်ဒန်မြို့ကကလေးအထုကူသမားတော်ကြီးဒေါက်တာလှမြတ်သူကအခုလိုပြောပြပါတယ်
။ February လတည့်ရက်နေ့နောက်ပိုင်းအာနာသိမ့်ပြီးအချိန်မှာဆိုလို့ချင်းပပကြီးမှာလူရီယာအဲဆင်းရဲဒုက္ခအရောက်နေတယ်ပေါ့ရောက်နေတဲ့အချိန်မှာကျွန်တော်တို့တကယ်စင်ကြူပါနေပေါ့စိတ်မကောင်းဖြစ်ပြောဘူး support လုပ်ချင်တယ်ပေါ့နော်ဘယ်လို support လုပ်ပါမလဲဆိုတော့စဉ်းစားတဲ့အချိန်မှာစစကြရတော့ friend to friend နဲ့မရှိခင်ပေါ့ဟိုအနေတကယ်ချင်းရှိအနေလက်လှမ်းမိရတကယ်ချင်းနေစုပြီးတော့ဗမာပြည်ကိုဟိုရှိနေတဲ့ CDM အနေနဲ့ကိုအရင်စပြီးတော့ပစံစလှူရပေါ့လှူပြီးတော့မှအဲတဖြည်းဖြည်းနဲ့ကျွန်တော်တို့ group ကချက်ပြုတ်ဝါသနာပါရုပ်လည်းမရတော့ချက်ပြုတ်ပြီးတော့ဆာရောင်းနေပေါ့ဆရာရောင်းပြီးတော့ fund raising ဆက်လုပ်တယ်ပေါ့ in addition to their monthly CDM group deal donation လုပ်နေတယ်အပြင်ပေါ့နော်ကချင်တို့ကရင်တို့ချင်းတို့ Luri Adwako extra funding shabu any protest here needima, Zesa Jang Jari, Yang Jabi, Ayare Pasani, O Zia Zia Yare Pasani, O La Rima, Dibakin or Lume, Dibakin or Lume, Dibakin or Lumesuva, Ludanga Jari.
Kubono, Alonga, Dadalamia, the Bawin Volley, Yuki Maku, the friend to friend Yuki, Puema Bani, the Riagomago.
ပြောရပဲဆိုရင်ကိုယ့်အလုပ်တင်တဲ့ကိုယ်မအားရချားရပါတော့အခုလိုမျိုးမြန်မာပြည်မှာဒုက္ခရောက်နေတဲ့သူတွေအတွက်ကိုအချိန်ပေးပြီးတော့ဒါချက်ချပြုတ်ကြအကြောင်းပြီးတော့ရမွန်ဝေးရှာကြတဲ့လုပ်နေကြရဲဆိုတော့အဲ့ဒီအတွက်ကိုဘယ်လောက်ထိကိုကဟိုအားစိုက်ထုံးဘယ်လောက်လုပ်ရလဲပြောချင်တာတော့ဘယ်လောက်ထိပေါ့နော်လူချင်းတဲ့ဆန္ဒများလို့ဒီဘာမှပြည်မှာဒုက္ခရောက်နေတဲ့သူတွေများတယ်ဆိုတော့အမြ
ตัวเราที่เราลงในงานเราที่เราตัวลงเต็มเนี่ยสูบีเรสเซนเนี่ยป่าวเองกูนี่จริงๆไปเนี่ยมาบีมาดีกูนี่ลงในเรื่องตัวเองด้วยกูนี่เรื่องดีแฟนทูแฟนยูเกอพยานเนี่ยบอกสาวๆเบลต์ดูเวดีจงกูอะไรยังมาส่วนสูบีเราเช่าจ้าเจ้าใจส่วนเฮ้ยเห็นชัดเจนจังเลยที่พี่อาเซ่ดูลูกคนยังบอกมาตัวใหญ่ทั้งปวงเนี่ยยาส่วนเนาะเนี่ยเรื่องดูเรามาจะเกี่ยวเวลาเช่นสิบเปล่าเราอ่างกูเช่าจ้าเลยส่วนกงน้องว่าเช่าเปลี่ยวจวนเจนเนี่
ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့
ก็อาบะซัพพอร์ตลงให้จ้ะบ่เลยดิมันนักงานผิดละไอ้ฉิงนี้จ้ะบ่เนาะပြောจินน่ะดิနိုင်ငံသားมายောက်เนี่ยဒီมาเนี่ยပို့ဘရဆူးစီစီစီစီလုံးလုံးเนี่ยကုညီဖို့ဖြစ်လာတာလည်းမြင်ရတယ်သူဆိုတော့အခု
အဲ့လိုပေါ့ပရိုတက်စ်တွေပါရှိတာပြီဆိုလို့ရှိရင်ပေါ့အဲ့လိုပေါ့နော်ချိန်ကြပြီးတော့ဒီတစ်ပတ်ဘယ်သူကပါလုပ်မယ်ဒီတစ်ပတ်ဆိုလို့ရှိရင်တယောက်ကအောင်ငါတော့ကြပါဟင်ချမယ်ငါတော့ငါဟင်ချမယ်ငါတော့ဒီမဟုတ်လုပ်မယ်ဆိုတော့အကုန်လုံးညှိနှိုင်းကြတယ်ပေါ့တခါကြလို့ရှိရင်အခုနောက်ပိုင်းကဘယ်လိုဖြစ်လဲဆိုတော့ကျမတို့ကဆက်မယ်ညူလေးတွေထုတ်တယ်ပေါ့နော်ဟိုနည်းနည်းလေး lo myo ri be chat ni de so lo shin we sa rai lu ya le pyin wa ma paw ma pyin ya aw le ho ne ne thu thu san san le phin aw di de pa ma lo da le di lo lou ja me he di de pa di lo myo le hne lou ja me so naw song ta kha a ja lo blu phit le so lo mu hin ga di thau me so pyo mu hin ga a hne ne paw no a lo di ma ya le ne chin ne sa chat pyo hne lou da dot dot yo aw myin ma le အမြင်ပြီးတော့လေတော်တော်ကြီးကိုလေအဲအတစင်ဖန်ဝေးစင်းလို့လို့ဝေးလုတ်ဖြစ်လိုက်ပါတယ်အဲမွေးကကြတော့ပရိုတက်ကိုမလာနိုင်တဲ့လူလေပေါ့နော်မှန်နေအဝေးကိုလေပို့စာနေပို့နိုင်ခဲ့ပါတယ်ပေါ့နော်ဆိုတော့အဲ every month or every
နောက်ပိုင်းလောက်ကြမလဲပြီးတော့ရလာတဲ့ဟိုအားကြီးဆိုလို့ရှိရင်လေဘေးအဖွဲ့ကိုဆိုရင်ကောင်းမလဲဘလို့ဆိုရင်ကောင်းမလဲဘယ်သူကတဆင်ဆူရင်ကောင်းမလဲအဲ့လိုမျိုးတွေလဲအင်းညှိနှိုင်းပြီးတော့ဆောင်ရွက်ကြပါတယ်နောက်ဆုံးမေးချင်တာတော့ဘောနော်ဒေါက်တာလာပြတ်သူဆိုတဲ့ဒါကလေးထုကူဆရာဝန်ကြီးပေါ့လေလန်ဒန်ကဆိုတော့အဲ့လိုမျိုးကိုဟာကိုဒီတစ်ဖက်မှာလဲအလုပ်ကို full time အလုပ်အခြေပြေအလုပ်လုပ်နေရတဲ့သူတယောက်အနေနဲ့ကိုယ့်ရဲ့ယုံအားချက်မှာဒါမျိုးချက်နေရတာရရောကိုယ့်အတွက်ဒါအပန်းဟိုအလုပ်ပို့တစ်ခုပင်ပန်းနေလို့ရောမမြင်ဘူးလားရှင့်
ဖြစ်လာတော့လေ full time လုပ်လို့နေပြီးတော့ weekend မှာတော့အဲလောက်ကတော့လည်းနော်နည်းနည်းတော့အများကြီးတော့မရှိဘူးပေါ့လေဒါပေမဲ့အဲကိုကတနေ့စိတ်တက်နေပြီးတော့ငါအတွက်က physically ပဲ ငါပြင်မှန်းတာပေါ့နော်ဗမာပြည်မှာဆိုလို့ရှိရင်အင်းဒီမှာဂျီဇက်လေးတွေရောဗမာပြည်မှာလူတော်တော်များများသူတို့တွေးနဲ့ချွင်းနဲ့ရင်းပြီးတော့ဟောတိုင်းပြည်ကိုဗမာပြည်ကိုကယ်ဆယ်ဖို့စ조사နေရပေါ့အဲ့ဒါကြောင့်မလို့ဆိုအဲ့အတွေးလေးကိုပြန်တွေးလိုက်ပြီလို့ရှိရင်ကိုယ့်ဘာကိုခွန်အားတွေပြန်တက်လာတယ်လို့ခံစားရပြီးတော့ဟိုဆက်လုတ်ချင်နေပါတယ်အဲ့လိုမျိုးလေးလေးရှိနေတဲ့အတွက်ကြောင့်ပင်ပန်းပင်ပန်းလည်းအဲမပင်ပန်းဘူးလို့ပဲအဲ့ဒါပြောရမှာပေါ့လေ
လန်ဒန်မျိုးကကလေးအထုကုသမားတော်ကြီးဒေါက်တာလှမြတ်သူဖြစ်ပါတယ်သူတို့ချက်ပြုတ်ရမုံဝင်ရှာပြီးလှူလိုက်တဲ့အလှူတွေကိုလက်ခံရရှိသူတွေစီကဝမ်းသာကျေးဇူးတင်ကြောင်းတုံ့ပြန်မှုတွေရတဲ့အခါမှာနောက်ထပ်ဟင်းတွေချက်ဖို့ခွန်အားဖြစ်ရတယ်လို့ပြောပါတယ်သူတို့လိုပဲအခုအညီလိုအပ်နေတဲ့မြန်မာနိုင်ငံကပြည်သူတွေအတွက်ကိုတက်နိုင်တဲ့ဘတ်ပေါင်းစုံကနေအချိန်ပေးလှုပ်ပေးနေကြသူတွေနိုင်ငံဆုံးမှရှိနေကြပါတယ်ရှင်ကျွန်မဆုမြတ်ပါပါ
ပါစုံရမတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြရပါခင်ဗျာခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်အပူချိန်မြင့်တက်လာမှုမိုးခေါင်ရေရှားမှုမိုးရွာသွန်းမှုအပြောင်းလဲနဲ့ရုတ်တရက်ရေကြီးမှုနဲ့အတူရာသီဥတုပြောင်းလဲမှုကြောင့်ကမ္ဘာပေါ်ကလက်ဖက်ထုတ်လွှတ်မှုအများဆုံး၄နိုင်ငံရဲ့အနာဂတ်ကိုချင်းချောက်နေပြီလို့သုတေသနပညာရှင်တွေကပြောပါတယ်ရာသီဥတုပြောင်းလဲမှုကြောင့်အလားမဲ့2050ပြည်နှစ်အရောက်မှာကင်ညာနိုင်ငံရဲ့အကောင်းဆုံးလက်ဖက်ထုတ်လွှတ်မှုအခြေအနေ၄ပုံ၃ပုံကျော်ရော့ကျသွားမှာဖြစ်ပြီးစိုက်ပျိုးထုတ်လွှတ်သူတွေနဲ့လုပ်သားတွေအပေါ်ရက်ခတ်တက်ရောက်နိုင်ခြေရှိတယ်လို့မကြခင်ကထုတ်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ် AP သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ထက်ကတင်ပြပေးပါမယ်ခင်ဗျာ
ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီနဲ့ရှစ်မိုင်ခွဲကျော်လောက်အကွာမှာရှိတဲ့ကင်ဘူးကောင်တီကလက်ဖက်ခူးသူတွေဟာတိတ်ပြီးတော့တံပိုးကြီးလာတဲ့လက်ဖက်တွေကိုခူးဆွံ့နေကြပါတယ်ကင်ညာဟာကမ္ဘာမှာလက်ဖက်ချောင်အမဲလို့ခေါ်တဲ့ Black Tea တင်ပို့မှုအများဆုံးနိုင်ငံဖြစ်ပြီးလက်ဖက်ရည်ကြိုက်တဲ့ Britain ကိုလက်ဖက်ချောင်အများဆုံးတင်ပို့သူလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီနှစ်ပိုင်းတွင်မှာတီးနှံကတိတ်ပြီးမကောင်းလှပါဘူးအကြောင်းကတော့ရာသီဥတုမမှန်တာကြောင့်ဖြစ်ပါတယ်မီးတောင်မြေဩစာကျွဲပြီးနွေရာသီရှည်လျားတဲ့ကင်ညာနိုင်ငံဟာတစ်ချိန်လုံးကတော့လက်ဖက်ဆိုင်ဖို့အခြေအနေအကောင်းဆုံးဖြစ်ခဲ့ပြီးမယ်လေအခုတော့ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်မှုကိုစပြီးတွေ့နေရပါပြီမိုးရွာသွန်းမှုမမှန်တာကြောင့်ရေကြီးတာနဲ့မိုးကောင်ရေရှားမှုတွေပိုပြီးတော့ဖြစ်လာပါတယ်အပူချိန်ကလည်းမြင့်လာတာကြောင့်နှင်းနဲ့ချီပြီးအသေးအချာဆောင်ရှောက်ရတဲ့လက်ဖက်ဆိုင်ပြုတ်ရေးမှာအခက်အခဲတွေ့ရပါတယ်တချို့လေသမားတွေအတွက်ကတော့အတော်လေးကိုပဲခက်ခဲနေကြပါပြီ
This tea was planted when I was young 1959
ကျွန်တော်ငယ်1959ခုနှစ်ခရဲကဒီလက်ဖက်ပင်တွေကိုစပြီးစိုက်ခဲ့တာပါအဲ့ဒီတုန်းကဆိုရင်မိုးလည်းကောင်းပါတယ်ကြည့်လိုက်ရင်တော့အကြည့်နဲ့တူပါတယ်မိုးများတာကြောင့်တစ်လကို၄ချိန်လက်ဖက်ခူးရပါတယ်ခုနှစ်ရက်တစ်ခါလက်ဖက်ခူးရတာပါအခုတော့ရာသီဥတုပြောင်းလာတာကြောင့်ကျွန်တော်တို့လည်းပြောင်းရပါတယ်မိုးမရွာတာကြောင့်အရင်တော့အထွက်မကောင်းတော့ပါဘူးအရင်က၄ချိန်ခူးနေရတာကနေအခုတော့2ချိန်ပဲခူးရပါတော့တယ
်။လေသမားဂေဘရီယယ်မွာတာမာဘူဂါကအခြေအနေကိုရှင်းပြခဲ့တာပါ။တစ်ဖက်တစ်လမ်းကဝင်ငွေထက်ရအောင်ကြိုးပမ်းတဲ့အနေနဲ့သီးနှံမျိုးမျိုးပြောင်းပြီးတော့စိုက်နေတဲ့သူကအခုတော့ရာသီဥတုထံပို့ပြီးတော့ခဏရေရှိတဲ့နက်နက်ပင်တွေပြောင်းပြီးတော့စိုက်နေတယ်လို့ပြောပါတယ်
။ These pineapples are not growing here. And but now because of the climate change.
နနက်ပင်တွေအရင်ကဒီမှာမစိုက်ပါဘူးအခုတော့ရာသီဥတုကပြောင်းလာတာကြောင့်နနက်ပင်တွေဒီမှာစိုက်လို့ရတာပါဒါကြောင့်လဲကျွန်တော်လဲပြောင်းပြီးစိုက်နေရတာပါအခုတော့တစ်ဖက်တစ်လမ်းကဝင်ငွေရဖို့ကျွန်တော်စိုက်နေရတာပ
ါလက်ဖက်ခူးလုပ်သားတွေလည်းထိခိုက်ပါတယ်ကင်ညာနိုင်ငံရဲ့လက်ဖက်စိုက်ပျိုးထုတ်လုပ်မှုကနိုင်ငံရဲ့အသင်းတင်ကုန်ထုတ်လုပ်မှု GDP ရဲ့400ခန့်နှုန်းလောက်ရှိပါတယ်ဂျိန်းဝမ်ဂွီကငငယ်ကလေးကလက်ဖက်ခူးသူပါသူကြောင့်တက်ဖို့မိသားစုကငွေချေးမတက်နိုင်ခဲ့ပါဘူး။ဒါကြောင့်လဲလက်ဖက်ဆိုင်ပြိုးရေးလုပ်ငန်းမှာဝင်ပြီးတော့အလုပ်လုပ်ခဲ့ပါတယ်။လယ်သမားတွေလက်ဖက်မဆိုင်တော့ဘူးဆိုရင်သူလဲဝင်ငွေရော့ပြီလို့ပြောပါတယ
်။ W to Masandi Munimi နေတဲ့တော့သူကလည်းရရရရကမှုနော်
အခုဆိုရင်လက်ဖက်ခင်းပိုင်ရှင်တွေကိုတွေ့မယ်ဆိုရင်သူတို့အနေနဲ့မျှော်လင့်ချက်ကုန်နေပါပြီတဲ့လက်ဖက်ပင်တွေနှုတ်ပြပြီးနက်နက်ပင်လိုတခြားသီးနှံတွေပြောင်းပြီးဆက်ရမလားဆိုတာကိုလေ့လာနေကြပါပြီတဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့သူတို့အတွက်ဝင်ငွေရှိတော့မှာမဟုတ်ပါဘူးလို့လက်ဖက်ခူးတဲ့ဂျိန်းဝမ်ဂွီပြောခဲ့တာပါအရင်ကဆိုရင်ရာသီဥတုကတိတ်ပြီးကောင်းပါတယ်တဲ့မိုးကလည်းကောင်းတာကြောင့်သူတို့လက်ဖက်ခူးရတာမှာမြေကြီးကဆွဆွပြီးလက်ဖက်ကလည်းကောင်းပါတယ်လို့လက်ဖက်ခူးတဲ့ဂျိန်းကပြောခဲ့တာပါအ အခုတော့ရာသီဥတုကတနေ့ပြီးတနေ့ပြောင်းနေပါတယ်နေပူရာများလို့လက်ဖက်တွေဆိုရင်၆တွင်နေတာကြောင့်ခူးရင်လည်းအသိပြီးတော့မရပါဘူးတဲ့တခါတခါမိုးရွာပြီးမဲ့မိုးရေလုံလောက်အောင်မရတာကြောင့်အရင်ကနဲ့ရှင်ရင်ရာသီဥတုကတအားပြောင်းလဲသွားပြီလို့လက်ဖက်ခူးတဲ့ဂျိမ်းကနှိုင်းရှင်ပြောပြခဲ့တာပါရာသီဥတုပြောင်းလဲတာကြောင့်၂၀၅၀ပြည့်နှစ်အရောက်မှာကင်ညာရဲ့အကောင်းဆုံးလက်ဖက်စိုက်ပျိုးထုတ်လုပ Mila Adwin, Christian Aid, Agunyi Beye Pwega Topyane, Sin Kansaga, Popyabare. Piamya Lepes, I Piu Mo Chi Niga, Natao Nazi Pini Yama, Donsegu Yaga no Jojame, Lule, Sin Kansaga, Popyabare. Lepes I Duri Nine, Sai Piu Yemelo de Dida Didrigu, Shui Biang Bugale, De Biro Kekeme, Lu, Dudidna Pina Shindriga, Machet Pubare. Kenya Saipio Muinuyene Ngalongan Tanaga, Yadudu Pyaulemu Saya Chuanjintu, Baronika Neduga Akulu Pyobare.
We have reports saying that by
2050, the area that we are growing in the area Muga, Tawala Jadwa Nande Sude, Sien Kansa Dwi Shibare De, Daja, Lepes Saipio Tolo Nizare, Lepes Saipio Tolo Mugu, Miku Nizare, Ledamari Ha, Yaru Pyongle Lara Netu, Bobiro, Tikai Tayamu Shinira, Shibare, Lupiokeraba.
In Kenya, we are advocating for what we call climate smart.
Let the Marie Nine, Saipio Tolomu, Tumiz Yene, Let the Marie Nine, Julet, Yinwep, Ye Dre, Kenya Ma Yadu Dune, Lion Yidwe, Pime, Saipio Ye, Pisibo, Siyong Sanyani Jamle, Duga, Biovari. Junction to Riga, Yadu, Pyongle Muye, and Diego, three penny, Jazzy Mave, Kenya, Lepes, Saipio, to Let the Marie Ninero, Lepetolomu, Jasin Larago, Duni, Chayababi. နှစ်ထောင်စကုတ်ခုနှစ်အောက်တိုဘာလနဲ့နိုဝင်ဘာလလေပိုင်းအတွင်းအရှေ့အာဖရိကနိုင်ငံကင်ညာမှာမိုးရွာသွန်းမှုကပြင်းထန်လေးရာရာဂိုင်းနှုန်းထိတိုးလာတာကြောင့်ရေကြီးတာတွေဖြစ်ခဲ့ပါတယ်။ရာသီဥတုပြောင်းလဲတာကြောင့်ကန္တရရကျိုင်းကောင်တွေကျရောက်စီပြီးဒီကျိုင်းကောင်တွေတွားရလမ်းကြောင်းတစ်လျှောက်တင်းနံတွေကိုလည်းဖျက်ဆီးစားတောက်ကြပါတယ်။လက်ဖက်ဆက်ပြိုးထုတ်လုပ်မှုဒေသတွေအပေါ်ထိခိုက် ဒီအတွက်ကတော့ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုချော့ချရေးတာဖြစ်တယ်လို့ Christian Aid အဖွဲ့ရဲ့အစီရင်ခံစာကထိုက်တွန်းထားပါတယ်ရှင်
မတင်ကြီးတိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲဗီဒီယိုအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းကြေညာကိုတင်ပြပေးပါမယ်ခင်ဗျာညီမနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲနမူနာပေါင်းစုစုပေါင်း 1,269 ကိုဆစ်ဆီးခဲ့တာမှာကိုဗစ်ပိုးကူးစက်နေသူ9,189ဦးကိုဆစ်ဆီးခဲ့တာကြောင့်ကျန်းမာရေးဌာနရဲ့ညှိနှိုင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်သေဆုံးသူလည်း89ဦးထပ်တိုးခဲ့တာကြောင့်ပိုးကူးစက်သူနဲ့သေဆုံးသူအများဆုံးအဖြစ်ဆန်းကျင်တင်ခဲ့တဲ့နေဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံတဝန်းကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်
စတေးအထုံးကျင်းညာထားတဲ့မြို့86ကျော်သွားပြီဖြစ်ပါတယ်ခင်ဗျာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီကအဂတိလိုက်စားမှုနဲ့နောက်ထပ်အမှုလေးမှုထပ်တိုးတရားစွဲလိုက်ပါတယ်အဲ့ဒီထပ်တိုးအမှုလေးမှုထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နဲ့အတူဆွဲဆိုထားတဲ့အမှုတစ်မှုလည်းပါတယ်လို့သူရဲ့ရှေ့နေတွေကပြောပါတယ်အရင်ကဆွဲထားတဲ့အမှုတွ
မြန်မာနိုင်ငံကိုကိုဗစ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးပြီးတိုးဆုံမှုကလည်းများလာတဲ့အတွက်ဖမ်းဆီးခံရတဲ့ဒေါက်ဆန်းစုကြည်ကမြန်မာလူထုအတွက်စိုးရိမ်ပူပန်နေတယ်လို့ရှင်းနေဖြစ်သူတွေကပြောပါတယ်ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်လူထုအချင်းချင်းညီညွတ်ကြဖို့ပန်ကြားတယ်လို့လည်းရှင်းနေဥက္ကမောင်စောကပြောပါတယ်နိုင်ငံတော်တာမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဖေဖော်ဝ ဝယ်မှုဥပဒေချုပ်ဖောက်မှုအပါအဝင်ဆွဲချက်အတော်များများနဲ့အမှုရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာအိန္ဒိယမှာနေ့စဉ်ကိုဗစ် -19 တင်းငွေနေ့က4000 အောက်ကိုကြာသွားပြီးဒီကနေ့တင်းလာနေမှာလဲ24နှစ်အတွင်းပို့တွေ့အတီးပြူလူနာ3000ခုနှစ်ထောင်ကျော်ရှိခဲ့တဲ့အကြောင်းကျမယူနီဌာနကကြေညာလိုက်ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမုံဖြစ်ပါတယ်စပန်းဆိုင်ရာအင်ဂျင်နီယာကတော့ဘီလ်ကစ်တင်ဖြစ်ပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါ VOC စီစဉ်ကိုနားဆင်အားပေးတ